ရောက်ခွေရနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်တင်းတဲ့ဒုံးကျည်အစီအစဉ်အတွက်ငွေကြေးသုံးစွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ငွေဒေါ်လာ10,000ရရှိနေရကိုပိတ်ဆို့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြဲဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်အစုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပြည်ဒုံးကျည်ပြစ်လွတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးအရေးယူတန်းခတ်မှုကိုတိုးမြင့်မှုလုပ်တာပါ။အခုဆိုရင်မြောက်ကိုရီးယားနိုင်ငံဟာအမေရိကန်ပြည်မကြီးနဲ့ဥရောပဒေသအများစုကိုရောက်တဲ့ဒုံးကျည်တီထွင်နိုင်သွားတဲ့ပုံရှိကောင်းရှိနေပါရဲ့အမေရိကန်ပြည်အောင်စုနဲ့တရုတ်ကြားမှာသတင်းပတ်ပေါင်းများစွာနှိမ့်နိုင်ခဲ့ကြရပြီးတဲ့နောက်မှာတော့ဒေသစံတော်ချုပ်စင်နီနဲ့ညနေ3နာရီမှာလုံခြုံရေးကောင်စီကမဲခွဲဆုံးဖြတ်ဖို့တတ်မှတ်ထားပြီးတော့အမေရိကန်ကမူကြမ်းရေးတဲ့ဒီဆုံးဖြတ်ချက်အပေါ်မှာလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံလုံးတိတ်ခါဆွေးနွေးထားကြပြီးဖြစ်ပါသည်လုံခြုံရေးကောင်စီတန်ရာရှိတဦးရဲ့ပြောဆိုချက်အရဒီဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုပြီးတော့အကောင့်ထဲပေါ်ရဲဆိုရင်ရောက်ကိုရီးယားအစိုးရရဲ့တစ်နှစ်ကိုဒေါ်လာ3,000ဘူပြပတင်ဖို့မှုကိုပိတ်လိုက်နိုင်တော့မှာဖြစ်ပါရဲ့ဒီကုလဆုံးဖြတ်ချက်ထဲမှာအဓိကကဏ္ဍ၄ခုကိုပြစ်မှတ်ထားပြီးတော့ကြောင်မီသွေးတန်ပြီးတော့တန်တက်တူရိုင်းခဲနဲ့ခဲတက်တူရိုင်းပင်လယ်စာတင်ဖို့မှုလို့ဖြစ်ပါရဲ့မနစ်ကမလနဲ့နိုဝင်ဘာလတော့မှာစပြီးတော့အကျုံးဝင်တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်နှစ်ခုမှာတော့မြောက်ကိုရီးယားရဲ့တခုထီတော့အဓိကပို့ကုန်ဖြစ်တဲ့ကြောင်မီသွေးတင်ဖို့မှုကိုကန့်သတ်ခဲ့တာပါအခုဆုံးဖြတ်ချက်အတက်မှာတော့အဲ့လိုမျိုးကန့်သက်တာမျိုးမဟုတ်ဘဲနဲ့လုံးဝခွင့်မပြုရတာဖြစ်လို့မြောက်ကိုရီးယားကြောင်မီးသွေးတင်ပို့မှုအလုံးရပ်တန့်သွားမှာဖြစ်တယ်လို့လုံခြုံရေးကောင်စီတန်ရာရှိကပြောပါရင်အဲ့လိုလို့ရင်မြောက်ကိုရီးယားရဲ့ပြည်ပတင်ပို့မှုဝင်ငွေတစ်နှစ်ကိုဒေါ်လာတန်400ချက်ချင်းရောကျသွားမှာဖြစ်ပါရင်တန်နဲ့တန်တက်တူရိုင်းကိုလည်းလုံးဝပိတ်ပင်မှာဖြစ်ပြီးမြောက်ကိုရီးယားရဲ့ဒီနှစ်ဝင်ငွေကိုဒေါ်လာ250တတန်းလောက်ရောကျသွားစေပါလိမ့်မယ်ခဲနဲ့ခဲတက်တူရိုင်းတင်ပို့မှုကနေဒေါ်လာ113တန်းနဲ့ပင်လယ်ဆောင်ကနေပြီးဒေါ်လာ300လောက်ဒီနှစ်အတွင်းမှာရောကျသွားနိုင်ပါရဲ့ရှင်